Islamic Sunya Boko Haram အဖွဲ့ခေါင်းဆောင်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ဗီဒီယိုထဲမှာနိုင်ဂျီးရီးယားအစိုးရကဖမ်းဆီးထားတဲ့စစ်သွေးကြွတွေကိုပြန်လွှတ်ပေးမယ်ဆိုရင်အပြန်အလှန်အနေနဲ့သူတို့ဖမ်းထားတဲ့ကျောင်းသူမိန်းကလေး200ကျော်ကိုပြန်လွှတ်ပေးမယ်လို့ပြောဆိုလိုက်ပါတယ်။ပြင်သစ်သတင်းအေဂျင်စီကရရှိတဲ့18မိနစ်ကြာဗီဒီယိုထဲမှာ Boko Haram အဖွဲ့ခေါင်းဆောင်အဘူဘကာရှီယာကာဟူကမိနစ်အတော်ကြာစကားပြောခဲ့ပြီးဘယ်နေရာဆိုတာတေချာမသိရတဲ့လူသူအယောက်ပေါက်နေတဲ့တောရက်မှာခေါင်းမူးချုံ hijabs လို့ခေါ်တဲ့မိ गो နဲ့အမဲရောင်ဝတ်စုံလွှမ်းခြုံဝတ်ဆင်ထားတဲ့မိန်းကလေးငယ်130ခန့်ကိုပြသခဲ့ပါဗျ။အဲ့ဒီမိန်းကလေးငယ်တွေအားလုံးအစ္စလမ်ဘာသာကိုကူးပြောင်းပြီးလွတ်မြောက်သွားကြပြီလို့လည်းဘိုကိုဟာရမ်အဖွဲ့ခေါင်းဆောင်ကပြောပါဗျ။အဲ့ဒီကျောင်းသူလေးတွေအစ္စလမ်တရားတော်ကိုစရုပ်ဖတ်ရင်ဆူတောင်းနေကြတဲ့ပုံတွေကိုလည်းပြထားပါဗျ။ဒီမိန်းကလေးငယ်တွေကသုံးယောက်စကားပြောထားတာကိုလည်းဗီဒီယိုခွေမှာတွေ့ရပါဗျ။မိန်းကလေးငယ်နှစ်ယောက်ကသူတို့ခရစ်ယာန်ဘာသာကနေအစ္စလမ်ဘာသာကိုကူးပြောင်းခဲ့တဲ့အကြောင်းပြောနေကြပါတယ်။အစ္စလမ်အစိုးရဘိုကိုဟာရမ်အဖွဲ့ကပြီးခဲ့တဲ့လတုန်းကနိုင်ငံအရှိမြက်ဖွဲ့မှရှိတဲ့ရှီဘုတ်မြို့ကကျောင်းတစ်ကျောင်းကကျောင်းသူအယောက်300ခန့်ကိုပြန်ပေးဆွဲခဲ့ပါတယ်။53ယောက်ကပြန်လည်လွတ်မြောက်ခဲ့ပြီး256ယောက်ပျောက်ဆုံးနေစေဖြစ်ပါတယ်။ဒီကျောင်းသူလေးတွေကိုလူကုန်ကူးဈေးကွက်မှာရောင်းစားပစ်မယ်လို့စစ်သွေးကြွတွေကချင်းချောက်နေပါတယ်။ဒီမိန်းကလေးငယ်တွေပြန်လည်ရှာဖွေရမှာကူညီတဲ့အနေနဲ့ American ပြည်တော်စုနဲ့တခြားနိုင်ငံတော်များများကစစ်ရေးနဲ့ထောက်လှမ်းရေးကျွမ်းကျင်သူတွေကိုနိုင်ဂျီးရီးယားနိုင်ငံကိုဆေလွတ်ထားပါတယ်ရှင်။